Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ18ရက်နေ့တောက်ကြနေ့မနေ့ပတ်အသံလွှင့်စီစဉ်တကုန် American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်စီစဉ်တကုန်တာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုညံဝင်းအောင်နဲ့အတူပြောပြမှာပါဒီမနေ့နားဆင်ရတဲ့သတင်းနေ့ထဲမှာတော့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဥရောပခေါင်းဆောင်၃ယောက်ခီးရဲမျိုးတော်ကိုကြာပြင်းနေ့ကရောက်သွားပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောမှာပြစ်ခတ်တွေအကြမ်းဖက်မှုတွေကြောင့်လူခွင့်ရေးချူပေါင်းမှုတွေကြောင့်နေရဲဆွန့်ခွာထွက်ပြေးရတဲ့သူတွေဟာစံချိန်တွေတိုးလာနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ
်အဲဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးတဲ့နောက်မှာတော့
အဲ့မနက်ကအစိုးကြီးပါတယ်လက်နက်ကြီးကြီးနဲ့ကောင်းတယ်နှမ်းပြတာဒီလက်ရမရွာဘက်ကိုအဲ့မှာမီးလောင်နေလို့ဟိုဒီရဲလုံငယ်လေးတယောက်နေတယ်လို့တော့သိရတယ်တောက်တော့ကလက်ရမရဲ့နောက်က
မြိုင်မျိုးနယ်နဲ့ချောင်းမျိုးနယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးကြေးရွာတွေမီးရှို့ခံရတယ်လို့အရသားတွေသိဆုံးမှုရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဆရာနာသိန်းနှစ်နှစ်ပြည့်နေပါရှိလာတဲ့အခါပြည်သူ့ကြားမရေးအခြေအနေတွေဘယ်လိုရှိနေပါသလဲစစ်ပြေးဒုက္ခသည်တွေအတွက်အွန်လိုင်းကနေစေဝါကူတာပေးနေတဲ့စေတနာဝန်ထမ်းတွေရဲ့အကြောင်းစတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ပြပေးမှာပဲအဲ့ဒီနောက်မှာတော့မြမအရေးသုံးသပ်ချက်ကြားမရေးအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုညာဝင်းအောင်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဂျာမန်ဝန်ကြီးချုပ်အော်လော့ဖ်ရှော့စ်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒါကီတို့ခရီးပြည်တော်ကိုကြာသပတေးနေ့ကတွေ့ရောက်ပါတယ်အရေးကြီးတဲ့ကာလမှာယူကရိန်းပြည်သူတွေအတွက်ညီညွတ်ကြောင်းသတင်းစကားပဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေလဲပြင်သစ်သမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါ
C'est le premier message que je voulais adresser aux côtés de mes homologues.
Le point qu'on peut donner tout ပထမဆုံးသတင်းစကားပါကျင်တာကတော့ဥရောပဟာယူကရိန်းနဲ့တူယက်တီနေပြီးအောင်ပွဲရတဲ့အထိလိုအပ်သလောက်ဆက်လက်ယက်တီသွားမှာဖြစ်တဲ့အကြောင်း KF မြို့တော်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြည်သစ်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုဥရောပသမဂ EU ဖော်ဝင်ဖြစ်လက်ခံသင့်မသင့်ဥရောပကော်မရှင်ကစဉ်းစားနေချိန်မှာပဲဥရောပခေါင်းဆောင်တွေ KF မြို့တော်ကိုရုတ်တရက်တွဲရောက်တာဖြစ်ပြီးယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့ယူကရိန်းအတွက်နောက်ထပ်စီးရေးအကူအညီဖြစ်ဒေါ်လာတန်းတစ်ထောင်ပေးဖို့ဗိုလ်ထုနေမှာပဲကြေညာထားပြီးဒါဆိုရင်ယူကရိန်းကိုအမေရိကန်ကပေးနေတဲ့အကူအညီ12ချိန်မှာအများဆုံးလည်းဖြစ်ပါတယ်။အမေရိကန်ကတိုက်ရိုက်ပေးမဲ့ဒေါ်လာတန်း350တန်ဖိုးရှိတဲ့စီးရေးအကူအညီထဲမှာတော့ထောက်ဝေးပြည့်ဟောဝေစာအမြောက်18လက်နဲ့ကြီး3600အမြောက်ဆွဲက18ဆင်းတို့အပြင်တခြားကြီးစံခဲရန်နဲ့စစ်ပစ္စည်းပါဝင်တဲ့ကြောင်းအမေရိကန်အမျိုးသားလွန်ကြိုရေးကောင်စီပြောခွင့်ရဂျွန်ကာဘီကလည်းပြောဆိုထားပါတယ
်။ယူကရိန်းကိုကျူးကျော်တဲ့ဒီရုရှားရဲ့စစ်မှာရုရှားဘက်ကနေထောက်ခံနေတဲ့ဘယ်လာရုစ်နိုင်ငံပိုင်အမျိုးသားလေကြောင်းလိုင်းကိုအမေရိကန်နည်းပညာနဲ့အပိုပစ္စည်းတွေမထောက်ပံ့ဖို့ကြာသပတေးနေ့မှာပို့ကုန်ထင်းချုပ်ရေးအမိတ်တရက်ကိုထုတ်ပြန်လိုက်ပြီးအမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနကထပ်မံအရေးယူလိုက်ပါတယ်။အခုထုတ်ပြန်လိုက်တဲ့အမေရိကန်ဘယ်လာရုစ်လေကြောင်းလိုင်းဘယ်လာဗီးယားပိုင်လေယာဉ်တွေကိုအမေရိကန်နည်းပညာနဲ့အပိုပစ္စည်းတွေရောင်းချတာထောက်ပံ့တာကိုပိတ်ပင်ထားလိုက်တာဖြစ်တယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ဒူးဝန်ကြီးမက်သျူးအက်ဆလော့ကပြောဆိုပါတယ်။ဒီအရေးယူမှုဟာကမ္ဘာအနှံ့ကကုမ္ပဏီတွေအနေနဲ့အမေရိကန်ထုတ်လေယာဉ်အစိတ်အပိုင်းတွေအသုံးပြုပြီးဘယ်လာဗီးယားလေယာဉ်ပိုင်လေကြောင်းတွေကိုပြုပြင်ထိန်းသိမ်းပေးတာပြင်ဆင်ပေးတာစတာတွေကိုတားမြစ်လိုက်တာပါရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ကုမ္ပဏီဖြစ်တဲ့ဘိုးအင်းလေယာဉ်ကုမ္ပဏီတို့လေယာဉ်တွေကိုဗယ်လာဗီးယားလေကြောင်းလိုင်းကအသုံးပြုတာကိုသိပ်ပင်တားမြစ်ခဲ့ပေမဲ့အဲ့ဒီလေကြောင်းလိုင်းအနေနဲ့လိုက်နာခြင်းမရှိဘဲ AP 7ရက်နေ့နောက်ပိုင်းမှာအကြိမ်30ကျော်ပြန်တန်းခဲ့ပြီးရုရှားတူရကီမော်စကို Saint Petersburg ဂျော်ဂျီယာစတဲ့နေရာတွေကိုပြန်တန်းခဲ့တယ်လို့အမေရိကန်အစိုးရကဆိုပါတယ်အဲ့ဒီနောက်ပိုင်းမှာအခုလိုအမေရိကန်နည်းပညာနဲ့အစိတ်အပိုင်းတွေကိုအသုံးပြုပြီးဘယ်လာရုစ်လေကြောင်းကိုဝန်ဆောင်မှုလုပ်တာကိုပိတ်ပင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ရုရှားပေါ်ဗြိတိန်ကပိတ်ဆို့တန်ခတ်မှုတစ်တွေကြာသပတေးနေ့ကညရမှာယူကရိန်းကိုကျူးကျော်ရမှာထောက်ခံခဲ့တဲ့ရုရှားအော်သိုဒေါ့ခ်ခရစ်ယာန်ခိုင်ချုပ်နဲ့ကလေးအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးတို့လည်းပါဝင်လာပါတယ်။ကလေးအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးကတော့ရန်နဲ့ချီတဲ့ယူကရိန်းကလေးတွေကိုရုရှားမှာမွေးစားဖို့နဲ့အတင်းကျပ်လွှတ်ပြောင်းပေးရမှာတာဝန်ရှိတယ်ဆိုပြီးတန်ခတ်လိုက်ပါပါ။ရုရှားအော်သိုဒေါ့ခ်ခရစ်ယာန်ခိုင်ချီကပထရီယာခရီးယာစစ်တပ်ရဲ့လုပ်ရမှန်ကန်တဲ့အကြောင်းရာထူးတာဝန်ကိုအချင်းချင်းအလွဲသုံးစားလုပ်ခဲ့တဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်စထရက်စ်ကပြောဆိုလိုက်တာပါ။အော်သိုဒေါ့ခ်ခရစ်ယာန်ဂိုင်းအကြီးကြီးဟာရုရှားသမ္မတကိုအစဉ်တစိုက်ထောက်ခံသူဖြစ်နေလေလူသိများပါတယ်။ရုရှားနိုင်ငံကကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမာရီယာလဗိုဗာဘီလိုဗာကိုတော့ယူကရိန်းရှေ့ပိုင်းလူဟန်နဲ့ဒိုနက်ဒေသတွေကစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေရတဲ့ကလေး1000လောက်ကိုရုရှားနိုင်ငံတည်းအတင်းအကျပ်ပို့ဆောင်မှုတွေတန်ခတ်အရေးယူကြတာဖြစ်ကြောင်းလဲပြည်ထောင်ငံကြ ాయి ဝန်ကြီးကပြောဆိုခဲ့ပါတယ်။ကြာသပတေးနေ့မှာပဲဒရင်သမားတွေနဲ့ကာဝေးဆိုင်ရာအရာရှိတွေပါဝင်ဩစတြေးလျနိုင်ငံသား120ယောက်ကိုပိတ်ဆို့တန်ခတ်အရေးယူလဲကြောင်းရုရှားဆွေရဘက်ကလည်းကြေညာလိုက်ပါတယ်။ရုရှားနိုင်ငံကိုစန့်ကျင်တဲ့လူရွက်တွေကြောင့်ဆိုတဲ့ဆွဆွဲချက်နဲ့တန်ခတ်အရေးယူလိုက်တဲ့အထက်မှာတော့ဩစတြေးလျက ABC News, Sydney Morning Herald, Sky News သတင်းဌာနတွေကဒရင်သမားတွေနဲ့ကာဝေးအရာရှိတို့ပါဝင်တဲ့အကြောင်းလဲရုရှားနိုင်ငံကြ ాయి ဝန်ကြီးဌာနကပြောဆိုထားပါတယ်။
ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနိုင်ငံတကာသဘောတူညီမှုတွေအရတားမြစ်ထားတဲ့နင်းမိုင်းဒါမှမဟုတ်လူသတ်မိုင်းတွေကိုအသုံးပြုတဲ့အတွက်အရသားတွေတည်ကြည်တန်ရာရရှိခဲ့တာရှိကြောင်း HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်ယူကရိန်းစစ်ပွဲအတွင်းကားမိုင်းတွေကိုရုရှားဘက်ကရောယူကရိန်းဘက်ကအသုံးပြုခဲ့ကြတာပါဒါပေမဲ့လူသတ်မိုင်းအမျိုးအစားကိုတော့ရုရှားဘက်ကတစ်ဖက်တည်းကပဲအသုံးပြုတဲ့အထောက်အထားတွေတွေ့ရှိခဲ့ရတယ်လို့စကောမျက်နှာစာမျက်နှာပါတဲ့ဒီ HRW ရဲ့အစိုးရခန်းစာမှာဖော်ပြပါရယ်အခုလိုနင်းမိုင်းဒါမှမဟုတ်လူသတ်မိုင်းတွေအသုံးပြုတဲ့အတွက်ရဲသားတွေထိခိုက်ဒေဆုံးရတယ်လို့စားနပ်ရိက္ခာထုတ်လုပ်မှုတွေကိုလည်းအနှောက်အယှက်ဖြစ်စေခဲ့ပါရယ်လူသတ်မိုင်းအမျိုးအစားတွေကိုအသုံးမပြုဖို့နိုင်ငံတကာသဘောတူညီချက်ကို2005ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ယူကရိန်းအနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာတဲ့သဘောရှိတယ်လို့ HRW ရဲ့အစိုးရခန်းစာမှာဖော်ပြပါရယ်နင်းမိုင်းဒါမှမဟုတ်လူသတ်မိုင်းအမျိုးအစားတွေဟာမတိခိုက်အောင်ရှောင်ရှားဖို့ခက်ခဲပြီးအရသာပြည်သူတွေရဲ့ဘဝနဲ့လောက်ကင်စားတောင်းမှုကိုရေရှည်မှာအန္တရာယ်ပေးချင်းချောက်နိုင်တဲ့အတွက်လုံးဝအသုံးပြုဖို့မသင့်ဘူးလို့ HRW ရဲ့တာဝန်ရှိသူတူကပြောဆိုပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 0433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ဖက်တင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြိပခတ်တွေအကြမ်းဖက်မှုတွေအရေးယူပြပြမှုတွေနဲ့လူခွေရေချူပေါမှုတွေကြောင့်နေရက်ဆော့ခွာထွက်ပြရသူရေတွေဟာစနစ်စတိုက်တိုးလာနေပြီးမှတ်တမ်းပြုစုခြင်းကဆလို့2020ခုနှစ်မှာအမြင့်ဆုံးဖြစ်ခဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်တဲ့အစီရင်ကစားသစ်မှာဖော်ပြထားပါတယ
် 89 million is the figure.Corrected in the report
2022ခုနှစ်တည်းမှတ်တမ်းတွေရ89ဆန်းရှိပါတယ်ယူကရိန်းစစ်ပွဲမတိုင်ခင်မှာကလေးကကိန်းကနန်းနေရာမြန်မာနေပြီးအရင်နှစ်ထက်ပိုများခဲ့တယ်လို့နှစ်တော်ကြာကလေးကဒီလိုအခြေအနေတွေနဲ့ကြုံတွေ့နေရတာပါလို့ကဘာတလောနေရက်ဆုံးခွာသူတွေအခြေအနေနဲ့ပတ်သက်လို့2022ခုနှစ်အတွက်အစီရင်ခံစာကြာသပတေးနေ့ကထုတ်ပြန်ရမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုသွားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေရက်ဆုတ်ခွာသူအရေအတွက်တိုးလာရမှာ 1.2 တန်းလောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။ကြေကွဲစရာအခြေအနေနဲ့ပြည်ပခတ်တွေကိုဖြည့်ရှင်းပြီးရေရှည်ဖြည့်ရှင်းနိုင်အောင်နိုင်ငံတကာတိုင်းဝန်ကအထူးတကွာမကြိုးပမ်းမှုဆိုရင်တော့အခုလိုအခြေအနေဆိုကြီးနဲ့ဆက်လက်ရင်ဆိုင်နေရအောင်မယ်လို့လည်းမဟာမင်းကြီးကတတိပေးခဲ့တာပါ။ဒီနေ့ဆက်မှာယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ကြောင်းထွက်ပြေးရသူတွေပါဝင်ကမ္ဘာတလောနေရက်ဆုတ်ခွာသူတန်း100ကျော်ရှိခဲ့ကြောင်းUNHCR ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ထဲမှာတင်ကမ္ဘာတစ်လောမှာနေရက်ဆုတ်ခွာသူရေတွဲဟာစံချိန်တင်များခဲ့တယ်လို့လည်းဖော်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC တဝိုက်မှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေဟာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့အမေရိကန်စီးနေလွှတ်တော်ကိုယ်စားလှယ်တချို့ကိုကြာသပတေးနေ့တုန်းကတွားရောက်တွေ့ဆုံတိုက်တွန်းခဲ့တယ်လို့ထိုင်းနိုင်ငံတန်ယုံရှိမှလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ မေရိကန်အောက်လွှတ်တော်မှအတည်ပြုထားတဲ့မြန်မာနိုင်ငံဆိုင်ရာဘာမာအက်ကိုအထက်လွှတ်တော်အမတ်တွေကပါထောက်ခံအတည်ပြုပေးနိုင်ဖို့စည်းရုံးလှုံ့ဆော်တဲ့အနေနဲ့မေရီလန်းပြည်နယ်အခြေစိုက်ချင်းတိုင်းရင်းသားများအဖွဲ့ကအထက်လွှတ်တော်အမတ်တချို့နဲ့တွားရောက်တွေ့ဆုံတိုက်တွန်းခဲ့တာဖြစ်ပါတယ်။စီနေတာချက်ဂရက်စလီနဲ့ဂျော့ချ်ဟောလီရူအပါအဝင်လွှတ်တော်တာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့ကြောင်းကိုယ်တိုင်တွားရောက်ခဲ့တဲ့ဦးဇိုသုံးမှုန်ကပြောပါတယ်
။အဓိကကတော့ကျွန်တော် Burma Act of 2021ကိစ္စဒီတော့ချင်းပြည်နယ်မှာတော်တော်လေးကြားကြောင်းတွေကိုမြှုပ်ရှုပ်နေတယ်။အဲဟာကျွန်တော်တင်ပြတယ်။ဒီတော့တခြားနယ်မှာလည်းသမတော်ကနေအင်္ဂလိပ်ဖြစ်စီပြီးတော့အင်္ဂလိပ်မျိုးရာလည်းကျွန်တော်တင်ပြတယ်
စစ်ကောင်စီကချင်းပြည်နယ်ပါဝင်စကိုင်းတိုင်းမကွေတိုင်းကြားပြည်နယ်တွေမှာရွာတွေကိုမီးရှို့ဖျက်ဆီးနေတာနဲ့အရသားတွေအသက်ခံနေရတဲ့ကိစ္စတွေကိုလည်းပြောဆိုခဲ့တယ်လို့ဆိုပါတယ်။တပြိုင်နက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာထိုင်းအထူးကိုယ်စားလှယ်ပွန်ပီမောကန်ချနာလကမြန်မာစစ်အစိုးရနဲ့ပတ်သက်ပြီးတော့စင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာမှတ်ချက်ပြုပြောဆိုခဲ့တာဟာနိုင်ငံကအတိုင်းဝဲကမြန်မာနိုင်ငံကိုချင်းကပ်လှုပ်ဆောင်နေတဲ့မူရီနဲ့လွဲချော်နေတဲ့အတွက်ဆိုပြီးဝါရှင်တန်ဒီစီထိုင်းတိုင်ယုံရှိမှလည်းမေရီလန်းဝါရှင်တန်ဒီစီတဝက်ကမြန်မာဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ထိုင်းတိုင်ယုံတောင်ဝန်ရှိသူတွေကတော့လာရောက်ပြီးတော့တွေးဆုံကြပြီးသူတို့ရဲ့ကန့်ကွက်စာကိုလက်ခံခဲ့တယ်လို့အဲ့ဒီဆန္ဒပြပွဲမှာဦးဆောင်ပါဝင်တဲ့ကိုရင်အေးက VOA ကိုပြောပါတယ်ခင်ဗျာ။
ကျင်းပမှုဆွဆွဲခြင်းနဲ့တည်ရန်ချက်မှတ်ခံထားရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်မီနဲ့လွတ်တော်မဟောင်းကိုဖြိုးစရာတို့တို့ကိုကွန်မြင့်မဲ့အစီအစဉ်ကိုချက်ချင်းရဖို့လူခွင့်ရလူရှာမှုဖွဲ့စည်းတရားရောကစူပေါင်းတောင်းဆိုလိုက်ပါတယ်။မျက်ထမ်းမှုမရှိတဲ့တရားခွင်တွေကနေလူလေးဦးကိုတည်ရန်စင်ချက်ချမှတ်ခဲ့တဲ့ပေါ်မြန်မာဆရာနာဝင်တွေကအတည်ပြုထားပြီးကွန်မြင့်ဖို့စီစဉ်နေတာကြောင့်စိုးရိမ်နေကြောင်း Amnesty International Human Rights Watch အပါအဝင်မြန်မာရေးလူရှာမှုဖွဲ့တွေကြာသပတေးနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ထင်ရှားတဲ့တကြွလူရှာသူတွေဖြစ်တဲ့ကိုချင်မင်းနဲ့ကိုဖြိုးစရာတို့ကိုကွန်မြင့်မဲ့အစီအစဉ်ကိုရက်တက်မှုလူခွင့်ရဖွဲ့စည်းတဲ့အပြင်ကုလသမဂ္ဂနဲ့ American ပါဝင်နိုင်ငံကအတန်းဝန်းကလည်းဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထောင်ထဲချီတဲ့မွတ်စလင်တွေဂျာတာပရိနေကမြို့တော်ဒက္ကာမှာချီတဲ့ဆန္ဒပြကြပြီးတမန်တော်မူဟာမက်ပေါ်စော်ကားပြောဆိုခဲ့တယ်လို့ဆွဆွဲခံထားရတဲ့အိန္ဒိယအာဏာရပါတီတာဝန်ရှိသူတို့ကိုဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံအစိုးရတွေကတရားဝင်ပြစ်တင်ရှုတ်ချပေးဖို့တောင်းဆိုလိုက်ပါတယ်။ဆန္ဒပြသူတွေဟာဘင်္ဂလားဒေ့ရှ်ရဲ့အဓိကလမ်းမပလီကြီးတစ်ခုဖြစ်တဲ့မိုခရန်ကနေစတင်ထွက်ခွာပြီးအိန္ဒိယတန်ယုံကိုဥတီသွားရောက်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့လည်းလမ်းမရဲတွေရဲ့ပိတ်ဆို့မှုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တရင်တွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ပြောပြသွားတာပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့တရင်ပေးပို့ချက်တွေကိုတင်ပြပါတော့မယ်။ပထမအဦးဆုံးအနေနဲ့ကတော့မကွေတိုင်းဒေသကြီးမြိုင်မျိုးနယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားပြီးနေအိမ်တွေမီးရှို့ခံရတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။စကိုင်းတိုင်းကချောင်းဦးမြို့မှာလည်းစစ်ပြေးဒုက္ခသည်တွေမှာအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်။မြိုင်မျိုးနယ်လက်ရမကျေးရွာအနီးမှာဇွန်လ16ရက်နေ့မနက်ပိုင်းကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောဆိုပါတယ်။လက်ရမကျေးရွာအနီးကကြောက်တော့ကျေးရွာကိုလည်းမီးရှို့တာတွေရှိတယ်လို့မြိုင်မျိုးကန်တူဦးကအခုလိုပြောပါတယ်
။အိုင်မနက်ကအစိုးကြီးမှလည်းလက်နက်ကြီးတွေနဲ့ကောင်တွေလှမ်းပစ်တာဒီလက်ရမရွာဘက်ကိုမီးရဲရုံပေါ်လို့လို့ဟိုးရင်းကျောင်းပေါ်လို့လို့အိုင်မမီးလောင်တယ်လို့ရှားတယ်။ဒါပေမဲ့ဟိုရွာနာဘလူးမမရှိတော့အတိကြ ాయి တော့ဘလူးမတော့ပြောမရဘူး။ဟိုဟာကောင်လေးတယောက်တည်တယ်။ဒီရဲလူငယ်လေးတယောက်တည်တယ်လို့တော့သိရတယ်ပါကြောက်တော့ပဲကြောက်တော့ပဲအလဲမရဲ့နောက်ကရွာလက်အိုက်ဘက်ကိုခုဝင်သွားတယ်ပြီးတော့မီးတွေရှို့တယ
်အင်တာနက်တွေပြတ်တောက်တာအပြင်အဆက်အသွယ်တွေပါပြတ်တောက်နေတဲ့အတွက်မီးလောင်တဲ့အရေးအတွက်ကိုတော့အတိအကျမသိရဘူးလို့ဒေသခံတွေကပြောပါတယ်နေအိမ်တွေမီးမရှို့ခင်စစ်ကောင်စီတပ်တွေဝင်ရောက်လာကြတဲ့ကဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ်ဒါကမကွေးတိုင်းတွေကအခြေအနေဖြစ်ပါတယ်စကိုင်းတိုင်းကချောင်းဦးမြို့နယ်မှာဆိုရင်လဲစစ်ဘေးဒုက္ခတွေတောင်းတဲ့ချီရှိပြီးရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ ချောင်းဦးဒေသခံတဦးကပြောဆိုပါတယ
်ကဲဒီဆောက်တဲ့နေခါမှာထက်လက်တူပါတော့ပဲမိုးထားတာမိုးကကြည့်တဲ့မိုးကတွေဓာတ်တွေလိုအပ်တဲ့စေဝါပေါ့အဓိကပါတယ်စမထွက်တဲ့ဒေသဆိုတော့ဆန်းတော့အဆင်ပြေတာပေါ့နော်ကျန်တဲ့ ABC နဲ့ကျွန်တော်တို့စေဝါတို့မိုးကတို့ပါတော့လိုအပ်တာပေါ့ဗျာအဓိကလိုအပ်တာတော့
ချောင်းဦးမြို့နယ်အတွင်းမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့ကျေးရွာ73ရွာကအင်ဂျီ680နီးပါးမိရှုခံခဲ့ရပြီးစစ်ဘေးဒုက္ခသည်တောင်းတဲ့ချီရှိနေပါတယ်အချို့စစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာတွေအနီးအနားကဒေသခံတွေဟာသူတို့ရဲ့နေအိမ်တွေကိုမပြောင်းနိုင်ဘဲဘေးလွတ်ရာနေရာတွေမှာသာရှောင်တိမ်နေရပါတယ်ချောင်းဦးမြို့နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆူတလို့ပဲတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီရဲ့ရင်နှန်းတွေလည်းမိုင်းဆွဲတိုက်ခိုက်ခံရတာရှိပါတယ်ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေတွေကိုပြောပြခဲ့တာပါဆက်လက်ပြီးတော့ပြောပြမယ့်အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်း CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်တာကြောင့်ဆေးရုံဆေးကန်းတွေမှာဝန်ထမ်းတွေအားနည်းသွားပြီးကိုဗစ်တတိယလှိုင်းမှာအခက်အခဲတွေတွေ့ခဲ့ပါတယ်အာဏာသိမ်းတာနှစ်နှစ်နီးပါးရှိလာချိန်မှာပြည်သူကျန်းမာရေးစနစ်နဲ့အစိုးရဆေးရုံတွေဘယ်လိုအခြေအနေရှိနေပါသလဲစစ်ကောင်စီဘက်ကပုံမှန်အတိုင်းလက်ပတ်နိုင်အောင်လှုပ်ဆောင်ပါရဲ့လားရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမော်ကဆက်ပြောပြပါလိမ့်မယ်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိခိုက်မှုတွေဆူဆူဝါးဝါကြုံလာရတဲ့မြန်မာနိုင်ငံရဲ့လုပ်ငန်းအစိတ်အပိုင်းတွေထဲမှာကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းကထိတ်ဆုံးကပါပါတယ်။အခုဆိုအာဏာသိမ်းယူခဲ့တာနှစ်နှစ်အတွင်းချင်းနှင်းဝင်ရောက်လာပေမဲ့ပြည်သူ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းဟာထင်သလောက်လည်ပတ်နိုင်တာမရှိသေးပါဘူးလို့သိရပါတယ်။နယ်ဒေသတွေမှာတမကမြို့ပေါ်နေရာတွေမှာတော့ကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်သလောက်မရနိုင်သေးပါဘူး။စစ်ကောင်စီလည်ပတ်နေတဲ့ကျန်းမာရေးစနစ်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံနေရသူရန်ကုန်မြို့ကန်သူကအခုလိုရှင်းပြလာပါတယ်။
ကျွန်မကစားစိတ်ကူရတာအဆင်တုံးပါနော်။ငွေကြီးကမတမန်တော့ဒီလိုမျိုးလဲသွားနေရပါတော့နော်။တကယ်ကိုအကူကစောက်နေရ။အရင်တည်းကတင်ထားတဲ့သူကအရင်များတော့ဟိုရန်ကုန်စေးမင်းမှာအခုချိန်ကြီးကျွန်မတင်ထားတာ၅လကျော်နေပြီကျွန်မလည်းမြောက်သေးတယ်။အာတကယ်ကမနေရလဲကြုံနေပြီပေါ့နော်။ရရမဲ့ဝန်ထမ်းလည်းမရှိဘူး။တကယ်ကန်းကလည်းအခန်းဆိုလားမသိပြက်နေတော့အဲ့ဒါနဲ့စောက်နေရ။ကင်မူဘာလို့စိတ်တင်တာမှတလောလေးရမှလုပ်ပေးနေတာလေကင်းစားပုတ်ပြန်လဲဘယ်တက်နိုင်မထိုင်ဆောင်အောင်ပါနော်ဟိုအရင်ကတော့အဲ့လောက်မကြဘူးအခုကပိုဆိုးလာတာဝန်ထမ်းမရှိလို့
မြန်မာပြည်သူတန်း90ကျော်ကိုကျန်းမာရေးဆောင်ရှောက်မှုအဓိကပေးနေတဲ့စေယုံတွေနဲ့စေကန်80ရာခိုင်နှုန်းဟာအစိုးရပိုင်နဲ့လူလူကျန်းမာရေးစနစ်အောက်မှာရှိနေတာပါစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းဆန္ဒပြပွဲတွေဖြစ်ပွားလာခဲ့ပြီးအာဏာသိမ်းမှုကိုစန့်ကျင်တဲ့ကျန်းမာရေးဝန်ထမ်းတွေဟာပြည်သူစေယုံတွေနဲ့ကင်းကွာလာခဲ့ရပါတယ်။ကင်းကွာလာရတဲ့အကြောင်းရင်းတွေမှာအာဏာသိမ်းမှုကိုစန့်ကျင်ပြီးပြည်သူလူသားတွေအစိုးရတပ်မှပြန်လုမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကင်းကွာလာခဲ့တာအပြင်နောက်တစ်ချက်ကတော့စစ်ကောင်စီကမတရားဖမ်းဆီးအရေးယူဖိနှိပ်တာတွေကြောင့်လည်းပါဝင်ပါတယ်။ဖမ်းဆီးအရေးယူမှုတွေဟာပြင်းထန်လာသလိုပြည်သူတွေယုံကြည်ကိုးစားတဲ့ဆရာဝန်ကြီးတွေကိုတောင်သူတို့နဲ့မပူးပေါင်းလို့ဆိုတဲ့အချက်တစ်ချက်ထဲနဲ့တည်းထောင်ချတဲ့အထည်အပြစ်ပေးတာဖန်စီထောင်ချခံရတာမရှိပေမဲ့စောင့်ကြည့်ခံရတဲ့အပြင်ဆေးကုသခွင့်လက်မှတ်သိမ်းပလိုက်တာ CDM လုပ်တဲ့ဆရာဝန်နဲ့ဆရာဝန်မတွေကပြည်သူ့ကျန်းမာရေးအတွက်ကိုတူကိုဒဆေးကန်းတွေဖွင့်ကူတာမှလည်းဆေးကန်းပိတ်တဲ့အထိဖိအားပေးတာနယ်လှည့်ကုသဖို့ဆောင်ရွက်တာတွေရှိရင်လည်းအာဏာဖိစန်းနေဆိုတဲ့တစ်ချက်တက်ကရိုက်နှက်ဖန်စီထောင်ချတာတွေလုပ်လာခဲ့တာရှိတာမို့ကျန်းမာရေးဝန်ထမ်းတော်တော်များများဟာပြည်သူ့ကျန်းမာရေးကိစ္စတွေကိုတိတိနဲ့ပဲညနာလွှဲရတာတွေအပြင်ကိုယ်လုံးကျုံရေးအတွက်ပြည်ပြေးဘဝနဲ့ပါရှင်တန်လာခဲ့ရတာတွေရှိပါတယ်ရုပ်ရော့နေတဲ့ကျမ်းမာရေးကဏ္ဍနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အချိန်မီဖြည့်သိမ်းနိုင်ဖို့လှုံ့ဆော်နေရလို့ဆိုပေမဲ့အရင်အစိုးရတွေလက်ထက်ထဲကအားနည်းနေတဲ့ကျမ်းမာရေးစနစ်ဟာပိုပြီးအကြပ်ဘက်ကသာဥတည်နေတာပါဒီလိုစစ်ကောင်စီဘက်ကကျမ်းမာရေးကဏ္ဍနဲ့ပတ်သက်လို့ကျမ်းမာရေးဝန်ထမ်းတွေလိုအပ်နေတဲ့နေရာတွေမှာလိုအပ်မှုမရှိအောင်ပြန်လည်ဖြည့်သိမ်းနေတယ်လို့ဆိုရတဲ့ပတ်သက်လို့မေးခွန်းထုတ်ရမယ်ဆိုတဲ့အခြေအနေတွေမြေပြင်မှာကြုံနေရတယ်လို့ဆိုလာသူကတော့ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်ကရဲရွာအခြေပြုပရဟိတလုပ်နေသူတူပါ
အရင်အစိုးရနဲ့ဆက်မှလည်းပဲဒီလိုကျမကြီးဒီ perfect မဖြစ်ပါဘူးလိုအပ်ချက်တွေအများကြီးပါအဲ့ဒီအခြေအနေကအခုစစ်အုပ်ချုပ်ရေးကာလမှာပုံပြီးလုပ်နေကြသွားတာတွေ့ရပါတယ်ကျမကြီးစိတ်ကမတန်တဆကိုထိုးတက်သွားတာတွေ့ရတယ်ပေါ့နော်လူနာရီကတုံ့ပြန်ကိုယူလာရတယ်ပြီးတော့ဟိုတော့မလို့ဒီတော့မလို့ဟိုဖေးတယ်လည်းမခံဘူးစီးရင်လည်းမခံကျမကြီးဝန်တန်းကြီးလုံးဝကိုအားနည်းသွားတာပေါ့နော်အခုလည်းပြန်ပြေးတယ်ဆိုတဲ့တွင်အာကျွန်တော်တို့ကတော့ခိုင်ခိုင်နေနေမတွေ့ရဘူးပေါ့ကျမကြီးဝန်တန်းဆိုပြီးမှလည်းဆရာဝန်ဆရာမတွေဒီမှာပြီးလေအဲ့ဒီပြင်ကျွန်တော်ဆေးဝန်မှာရှိနေတဲ့ခြားတော့ဆက်ဖွားနေတဲ့ဘက်တရီချင်းပြီးဒီလိုအနေဆုံးဒီတစ်ခွဲကံပေါ့ အဲ့ဒီဝန်ထမ်းတွေကဖြစ်ရတယ်ဘာမှမလုပ်နိုင်တော့ဒါတော့လက်ရှိအခြေအနေကစိတ်ဆိုးရအနေနဲ့ကပြန်ဖြည့်ပေးလေဆိုရဟာပေါ်မှာကျွန်တော်တို့ဘယ်လိုများလဲရမှာဖြစ်တယ်ဒီကျမကြီးကိစ္စကတော့ကိုကိုသွားနဲ့စိုးရင်ကြဖြစ်နေတဲ့အနေအထားလည်းရှိပါတယ
်စစ်ကောင်စီဘက်ကကျမကြီးခန္ဓာပိုင်းကိုပြန်လည်လဲပတ်ဖို့ဆောင်ရွက်လာပေမဲ့လက်တလောအခြေအနေအရနယ်မြို့စေုံတွေမှာလူအင်အားမလုံလောက်တဲ့အပြင်စီဝါမလုံလောက်တဲ့ပြဿနာတွေကိုပါရင်ဆိုင်နေရတယ်လို့ထဝယ်ဒေသခံသူကပြောပါရယ်လက်လုံလက်စားနဲ့ငွေကြေးမတက်နိုင်တဲ့ပြည်သူတွေအတွက်ဈေးကူးတမှုပိုင်းကအတော်လေးကိုပိုပြီးခက်ခဲလာနေတယ်လို့သူကပြောပါရယ
်မြို့ပေါ်ထဝယ်ပြည်သူစီဝါမှာဆိုရင်ခုနောက်ပိုင်းအနာဂတ်တစ်ခုကြော်ရတဲ့အချိန်မှာကျတော့ပြန်ပြီးတော့လက်ပတ်နေတယ်လို့ပြောလို့ရရမားဆရာကလုံလောက်ပြန်လက်ပတ်နေတယ်လို့တွေးရတယ်ပြောငွေကြေးမတက်နိုင်တဲ့ပြည်သူတွေအဲဒီစီဝါတွေကအဆီအားကိုရအောင်လို့ငွေကြေးတက်နိုင်တဲ့ကျတော့ဒီပုံစံကစီဝါတွေတွားကြတယ်သူကခုပေးနိုင်လာတော့သူကတော့အစမပြေဘူးဆိုတဲ့စကားကိုအများကြီးပြောရပါတော့။ငါတို့မှလူရင်းအမလို့လောက်ဘူး။ငါတို့မှအဲ့လိုဖြစ်လို့ဆိုပြောသူတချို့လူနာတွေကမကွဲပြရမရှိရဲ။တချို့လူနာတွေပုဂ္ဂိုလ်သတ်ဖြစ်လို့လည်းလုပ်တယ်ပေါ့နော်။ဒီဆေးဝါးဆိုရင်မလုံလောက်ဘူးပေါ့။အစရာကျွန်တော်အရင်အချိန်ကြီးမှာလက်ကားရတဲ့ဆေးဝါးတွေအခုမရဘူးပေါ့နော်။အကုန်လုံးကိုဝယ်နေရတယ်။ဒီသူဘက်ကကြောင်းချက်ချက်တုံတုံပေးလို့တော့ရတယ်ပေါ့နော်။ငါတို့မှလူရင်းအမလို့လောက်လို့ဆိုပြောသူကမလုံနိုင်တာတွေတော်တော်များများရှိတယ်ပေါ့နော်။ဟိုကတော့ငွေတင်မတက်နိုင်တဲ့ပြည်မှာလို့တို့ခါရီခံပြီးတို့ရှိမှမျက်နှာနဲ့ခံပြီးရောပေါ့နော်အဲ့လိုသွားလုပ်နေရတဲ့အခြေအနေရောဖြစ်နေရဟုတ
်တချို့နေရီမှာဆိုရင်တာဝန်ကျဆရာဝန်မရှိတဲ့လေးလကျော်ရှိနေတယ်လို့စေယုံတစ်ခုလုံးကိုတူနာပြုဆရာမတွေနဲ့တာဖွင့်လက်ထမ်းနေရတဲ့အခြေအနေတွေလည်းရှိနေတယ်လို့အေယာဝတီတိုင်းဘိုလ်ကလေးဘက်ကဒေသခံသူကဆိုပါတယ
်ကျမကြီးကျွန်တော်တူရဲ့ဒီတိုင်းရဲ့စေယုံမှာတက်တန်းတူနာသူတယောက်ကာဘွားရှိရောလက်စမနှစ်ယောက်လက်စမနှစ်ယောက်ကလည်းတယောက်ကအခုပြောင်းသွားတော့မယ်ကျော်လက်ရှိနှစ်ယောက်နဲ့လေပတ်နေတာဝန်ကြီးပြီးတော့ကျလာပိုင်းစုမီယမီယာနဲ့ပြောင်းသွားပြီးရဲ့အချိန်ကနေပြီးတော့အခုချိန်ထိကျွန်တော်ကြီးရမှာဆရာဝန်မရှိဘူးဟိုဆရာဝန်ရဲ့ချက်ကိုချတော့ဆရာပီးတိမရှိဘူးဒီကျွန်တော်ကြီးရတာခုံးကနေသွားမယ်ဆိုလို့ရှိရင်ဘိုကလင်းမျိုးပေါ်ကိုရောက်ဖို့ဟိုကားလမ်းကြီးကလည်းပြန်ကားနဲ့သွားမယ်ဆိုရင်တော့မှပဲ၄နိုင်တော့၅နိုင်လောက်ခုံးလမ်းမောင်းမြဲ
ဒီလိုအခြေအနေတွေမှာငွေကြေးတက်နိုင်သူတွေအတွက်ကတော့ပုဂ္ဂလိကဆေးရုံဈေးကန်းတွေနဲ့ကျန်းမာရေးပြဿနာကိုအပြေရှာခွင့်ရှိနေပေမဲ့ဒီပိုင်းမှာလည်းဆေးဝယ်ရာမှာပေးချေရတဲ့ဒေါ်လာငွေကြေးပြဿနာတွေကြောင့်ဆေးပြက်လက်မှုပြဿနာတွေကြုံတွေ့နေရပါတယ်။နာသာရှိဆေးတွေတဲကကင်ဆာဆေးတချို့ပြက်လက်တာတွေကြောင့်ဆေးကုမ္ပဏီတွေကနေလူနာရှင်တွေကဓာတ်ရိုက်မှန်နေရတာတွေအပြင်ဆေးကုသမှုဈေးကအတော်မြင့်လာတာတွေကြောင့်ဆေးကုသမှုပိုင်းအတော်လေးစဉ်းစားရမယ့်အချက်တခုဖြစ်နေပြန်တယ်လို့ပုဂ္ဂလိကဆေးရုံတွေမှာကုနေသူတွေကဆိုပါတယ်။စစ်အာဏာသိမ်းပြီးနောက်ယူယွင်းလာနေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုအခြေအနေကဘယ်အခြေအနေအထိရိမ့်ရန်သွားမလဲဆိုတာကိုဘယ်သူမှမခံမှန်းနိုင်တဲ့အခြေအနေဖြစ်နေတယ်လို့တုံးသက်သူတွေကယူဆနေကြပါတယ်ခင်ဗျာ
ဒါကတော့မြမပြည်ကပြည်သူကျမ်းမာရေးစောင့်ရှောက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါဆက်လက်ပြီးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပါအောင်ပဲမြမပြည်နယ်စပ်ကရွှေပြောင်းအလုပ်သမားတွေအပြင်နိုင်ငံရေးစီးရေးအခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်လာရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အကူရရှိဖို့အတွက်နယူးမြန်မာဖောင်ဒေးရှင်းကနေကစေတနာဝန်ထမ်းဆရာဝန်တွေကိုဆရာဝန်တွေနဲ့အတူအွန်လိုင်းကနေဆေးကုသပေးနေတဲ့ Tele Health အစီအစဉ်ကိုဇွန်လကစတင်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းဖိတ်ပို့ထားပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူသမားတွေအပြင်ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့လက်လန်းမမီတဲ့နေရာတွေကမြန်မာပြည်သူပြည်သားတွေမြန်မာနိုင်ငံအတွင်းကနိုင်ငံရေးပဋိပက္ခတွေကြောင့်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အကူတွေရရှိဖို့အတွက်နယူးမြန်မာဖောင်ဒေးရှင်းကအွန်လိုင်းကနေဆေးကုသပေးတဲ့ Tele Health အစီအစဉ်ကိုစတင်ခဲ့တာဖြစ်ကြောင်း Tele Health အစီအစဉ်ရဲ့တာဝန်ခံမတ်ငွေရီလွင်ကအခုလိုပြောပြပါဗျာ။
ထိုင်းနိုင်ငံတို့ရောက်လာလူတွေအရင်များတယ်နောက်လို့ရှိရင်ရှေ့ပြောင်းလူတွေအရင်တော့ကကြတော့သူတရားဝင်လာလို့ရပါတော့သူနောက်ကကြတော့ဟိုတရားဝင်လာလို့မရဘူးသူတို့ဒီ illegal တွေဖြစ်နေရောဒီထဲမှာဒီလိုတရားမဝင်နေရတဲ့လူတွေအရင်များလာတယ်များလာတဲ့ခါကျတော့ပြင်ထွက်ဖို့ခက်တာရင်းနောက်ရဲဖမ်းခံရမှာတွေအဲ့လိုမျိုးနောက်ဟိုပတ်သက်ပေါ်တော့ငွေကြေးအခြေအနေတွေဆင်ပြေတဲ့ခါကျတော့ဒီကျန်းမာရေးနဲ့ပတ်သက်မှာသူတို့မှာဒုက္ခရောက်တဲ့အခက်အခဲဖြစ်နေပေါ့နော်အဲ့ဒီအခက်အခဲဖြစ်တဲ့ဟာကိုဟိုညီမတို့မြင်တဲ့အတွက်ကြောင့်မို့လို့ဒီဟာကိုတော့တရားဉာဏ်ကြီးမှာဖြည့်ပေးမယ်ဆိုမှတယ်လီဟက်အစီအစဉ်ကိုလုပ်တာပေါ့နော
်အခုဆိုရင်ဒီအစီအစဉ်ကိုစေတနာဝန်ထမ်းဆရာဝန်26ဦးနဲ့ဂျွန်လဇန်းကနေစတင်လှုပ်ဆောင်ခဲ့တာဖြစ်ကြောင်းကိုလည်းအခုလိုပြောပြပါတယ်
ဒီရွှေပြောင်းလုံသားတွေနဲ့ဒီမြန်မာနိုင်ငံဘက်ကထွက်လာတဲ့လူတွေအတွက်မေရိုဆေးကန်းရှိတယ်မေရိုဆေးကန်းကအများကြီးကျိုနေရပေါ့နော်ဒါပေမဲ့အခက်တာကြတော့အဲ့ဒီကိုတွားတဲ့လမ်းတစ်လျှောက်မှာရေးရဆောင်နေတတ်တာပေါ့နော်အဲ့လိုမျိုးကြောင့်မလို့လူတွေကတွားဖို့ကြောက်တယ်အဲ့လိုမျိုးခတ်နေတယ်အဆိုရခါကြတော့ကျွန်တော်တို့ဒီစီစဉ်ဆက်လုပ်ဖြစ်ပါတယ် အဲ့မှာအခုစပြီးညီမတို့လည်း volunteer လုပ်တယ်နောက်ပြီးလို့ရှိရင်ကူးပေးတဲ့ဆရာဝန်တွေရှိရပေါ့နော်ဆရာဝန်26ယောက်ရှိရစုစုပေါ့ဆရာလေးအကုန်လုံးကလည်း volunteer အနေနဲ့ပဲကူတာအဲ့ဆရာဝန်တွေမှာ specialist ကတော့12ယောက်ပါပါတယ်မှာဟုတ်အချိန်ကကြတော့ညီမတို့မနက်6ကနေပြီးမှည7:00အထိပေါ့နော်ဂျာထဲမှာဒီ telegram application ကိုတုံးပြီးတော့မှ official တွေကြည့်ပြီးတော့မှဟုတ
်အခုဆိုရင်ဒီအစီအစဉ်စတင်ချိန်ကစပြီးနှစ်ပတ်အတွင်းမှာလူနာပေါင်း40နီးပါးကိုကျန်းမာရေးဆိုင်ရာအကြံပေးတာကုသပေးတာတွေလုပ်နိုင်ခဲ့ပြီဖြစ်ကြောင်းစေယုံပို့ရမယ့်လူနာတွေဆိုရင်လည်းမေတော်စည်းကမ်းကိုလွှဲပြောင်းပေးတာတွေလုပ်သွားမှာဖြစ်ကြောင်းကိုလည်းပြောပြပါတယ်မြူးမြန်မာဖောင်ဒေးရှင်းကို2008ခုနှစ်ကနေစတင်တည်ထောင်ခဲ့ပြီးအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီဖောင်ဒေးရှင်းကတည်ထောင်ပြီးနှစ်နှစ်အတွင်းမှာအဓိကလှုပ်ဆောင်ခဲ့တာကတော့မြန်မာပြည်မှာနာဂိတ်မုံတိုင်းဖြစ်ပြီးတဲ့အချိန်မှာလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့နာဂိတ်မုံတိုင်းကြောင့်မိဘတွေဆုံးရှုံးသွားတဲ့မိဘမဲ့ကလေးတွေအတွက်ပညာရေးဆိုင်ရာကိစ္စတွေကိုကူညီနိုင်ဖို့အတွက်ရည်ရွယ်ပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အချိန်မှာတော့ထိုင်းမြန်မာနယ်စပ်မှာနိုင်ငံရေးကြောင့်တင်းရှောင်လာသူတွေအတွက် Telehelp အစီအစဉ်အပြင်အခြေခံဆက်ချုပ်သင်တန်းနဲ့ရိတ်ခါထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
။ဒါကတော့ဒုက္ခသည်တွေအတွက် online ကနေကျန်းမာရေးစောင့်ရှောက်မှုပေးတဲ့အကြောင်းကို VOA သတင်းတောက်မတ်အေးမှပြောပြသွားတော့ပါVIO ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့သတင်းပေးဖို့ကြတဲ့သတင်းဆောင်မတွေအပြီးနောက်ပိုင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်ဈာမရေးကဏ္ဍတိုင်းရင်းသတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလန်နဲ့သူမရဲ့အဖွဲ့ဟာ6ရက်ကြာတရုတ်နိုင်ငံခရီးစဉ်တွားရောက်ခဲ့ပါတယ်။သူမရဲ့ခရီးစဉ်ကိုတရုတ်အစိုးရအနေနဲ့ထိန်းချုပ်ကြိုးကင်ချဲလှယ်ဖို့ကြိုးပမ်းတာကိုအမေရိကန်အစိုးရအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ်။တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတရုတ်အစိုးရကိုအစဉ်တစက်ဓာတ်ရိုက်ပြောဆိုနေသလိုအလားတူပြောဆိုနေသူတွေကိုလည်းထောက်ခံပါတယ်ဒီခီးစဉ်အတွင်းတရုတ်အစိုးရချမှတ်တဲ့အခြေအနေတွေကြောင့်တရုတ်နိုင်ငံတွင်းကလူအခွင့်အရေးချိုးဖောက်မှုတွေရှီကျန်းဒေသလူမျိုးတုံးတပ်ဖြတ်မှုတွေကိုလည်းသူမရဲ့ခီးစဉ်အတွင်းပြီးပြည့်စုံပြီးလွတ်လပ်စွာလေ့လာခွင့်မရပါဘူးဒါအပြင်ထပ်ပြီးသိရတာရှီကျန်းဒေသကနေကိုစောဒကမတက်ဖို့ဒေသတွင်းကအခြေအနေတွေကိုပွန့်ပွန့်လင်းလင်းမပြောဖို့ကြိုတတိပေးထားတာတွေကြောင့်ရာချီပြောက်ဆုံးနေတဲ့ဝီဂါလူမျိုးတွေနဲ့ထိမ့်တန်းရေးစခန်းထဲကတန်းနဲ့ချီတဲ့လူတွေရဲ့အခြေအနေတွေကိုသိခွင့်မရပါဘူး။လူအခွင့်အရေးမဟာမင်းကြီးအနေနဲ့ဝီဂါမိသားစုဝင်တွေနဲ့ရှီကျင်းဒေသထိမ့်တန်းရေးစခန်းမှာမဟုတ်ပေမဲ့ပြင်ပဒေသတွေကိုသွာလာခွင့်မရှိတဲ့တခြားသောလူနည်းစုဝင်တွေနဲ့ရုံရုံကြည်ကြည်လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ပေးသင့်ပါတယ်။လူအခွင့်အရေးမဟာမင်းကြီးရဲ့ခရီးစဉ်မှာရှီကျင်းအလုတ်သမားပြောင်းရွှေ့ရေးအစီအစဉ်နဲ့တရုတ်ပြည်ထဲကတခြားဒေသကိုပြောင်းရွှေ့ခံရတဲ့သူတွေနဲ့လည်းတွေ့ခွင့်မရခဲ့ပါဘူးလက်တလောထွက်ပေါ်လာတဲ့ရှီကျင်းဒေသတွင်းမှာထိမ့်သိမ့်ခံထားရတဲ့လူတသန်းကျော်တက်သေးတဲ့တွင်ကြောင့်အမေရိကန်အစိုးရအနေနဲ့တရုတ်ပြည်တွင်းကအခြေအနေကိုစိုးရိမ်ရပါတယ်ထိမ့်သိမ့်ရေးစခန်းထဲမှာစိတ်ဓာတ်ပြက်ပြားအောင်ဆက်ဆံမှုတွေနှိပ်စက်မှုတွေမျိုးဆက်ပြက်အောင်ထိမ့်ချုပ်မှုတွေအတင်းအဓမ္မခိုင်းစေမှုတွေလိန်အကျန်းဖက်မှုမိဘနဲ့ကလေးတွေကိုခွဲထားတာတွေရှိတယ်လို့လွတ်မြောက်လာသူတွေနဲ့ထိမ့်သိမ့်ခံထားရသူတွေရဲ့မိသားစုဝင်တွေရဲ့ပြောကြချက်တွေအရာသိရပါဗျ။ဒါအပြင်တိဘက်နဲ့ဟောင်ကောင်မှာနေထိုင်သူတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့တကမ္ဘာလုံးဆိုင်ရာလူအခွင့်အရေးကြီးညာချက်ထက်အတိုင်လူအခွင့်အရေးလှုပ်ရှားမှုတွေအခြေခံအခွင့်အရေးကိုငြိမ်းချမ်းစွာပေါ်ဆောင်ဖို့ကြိုးစားနေသူတွေရဲ့အခွင့်အရေးကိုလေးစားဖို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတိုက်တွန်းပါဗျ။တရုတ်အစိုးရအနေနဲ့ရှီကျင်းဒေသတွင်းကရက်ဆက်ကြမ်းကြုတ်စွာဆက်ဆံမှုတွေကိုချက်ချင်းရဖို့မတရားဖမ်းဆီးခံရသူတွေလွှတ်ပေးဖို့ပျောက်ဆုံးသွားသူတွေအကြောင်းဖြေရှင်းဖို့အမိအခိုကင်းတဲ့အချက်အလက်ရှာဖွေရေးသမားတွေအတားအဆီးမရှိဘဲတိဘက်ရှီကျင်းနဲ့တရုတ်နိုင်ငံတွင်းကတခြားဒေသတွေကိုလေ့လာခွင့်ပေးဖို့အမေရိကန်အစိုးရထပ်မံတောင်းဆိုလိုက်ပါတယ်ခင်ဗျာ အမေရိကန်အစိုးရရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြပါပြီ
VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကို ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒါအပြင် FIU ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 0813ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်နာတော်ရဆင်ရမယ့်အပတ်စဉ်ကဏ္ဍတွေဒီမှာဆိုလို့ရှိရင်ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကျမ်းပါရေးကန္တာတိုင်းရင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာအခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပါတော့မယ်ဒီတစ်ပတ်မှာတော့လက်နက်ကင်အဖွဲ့တွေနဲ့ကြောက်စိမ့်လုပ်ငန်းတွေဘယ်လိုဆက်ဆက်နေတယ်လဲဆိုတာကို Global Witness အဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးဥအောင်ခင်နဲ့အတူကိုညာဝင်းအောင်တို့ကပြောပြပါတော့မယ်ခင်ဗျာ
မြန်မာပြည်ကကြောက်စိမ့်လုပ်ငန်းကို Global Witness အဖွဲ့ကအသေးချာလေးလာစုံစမ်းပြီးစာရန်းတွေရေးလာတာနေ့တော်ကြားနေပါပြီ။ကြောက်စိမ့်လုပ်ငန်းကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးကိုချိုးရှာပုံကိုဖော်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကြောက်စိမ့်အကြောင်းပြောရင် Global Witness သုတေသနပါမှပြည့်စုံတယ်လို့ဖြစ်နေပါတယ်။2019မှာကြောက်စိမ့်ဗိုလ်ချုပ်ကြီးများဆိုတဲ့စာရန်းကိုထုတ်ဝေပါတယ်။လုံးရဲ့နှစ်ဇွန်လမှာတော့ Jade and Conflict ကြောက်စိမ့်နဲ့ပရိဘက်ခတ်ဆိုတဲ့စာရန်းကိုထုတ်ဝေလိုက်ပါတယ်။ကြောက်စိမ့်ကရန်ပုံဝင်ရနေတဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတပ်မတော်ကရှေ့ဆုံးကပါဝင်ပြီး KIA, KIO, ကချင်တပ်ဖွဲ့ WAT တပ်ဖွဲ့ MNDAA, ကိုကန်တပ်ဖွဲ့ AA, ရခိုင်တပ်တော်နေကြောင်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုပြင်ရေးလုပ်ဖို့ကြိုးစားပေမဲ့ကြောက်စိမ့်ကန္တာကိုဒီလက်နက်ကင်ဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်2016မှာ NLD အစိုးရကကြောက်စိမ့်လိုက်စင်သည့်ရက်ဆိုင်လိုက်ချိန်ကစပြီးနားလည်မှုနဲ့ကြောက်စိမ့်ထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ
်မြေပြင်မှာစစ်ခင်းနေတဲ့လက်နက်ကင်တွေဟာကြောက်စိမ့်လုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်ကြောက်စိမ့်မြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်တမရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကြောက်စိမ့်မှောင်ကိုတင်ပို့ရမှာပူးပေါင်းဆောင်ရွက်တာတွေ့ရှိရတယ်လို့ Global Witness အဖွဲ့ကဆိုပါတယ်ဒေါ်လာသန်းပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တမရောနဲ့ KIA ဟာဖားကန့်နယ်မြေမှာငင်းငန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်တမရောရဲ့ဖားကန့်အခြေစိုက်တမ101တမမှုနဲ့ KIA တိုင်ရင်း6ရဲ့တမမှုဟာဓာတ်ရိုက်ဖုံးအဆက်တွေလုံနိုင်ပြီးကြောက်စိမ့်ကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWSA ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့ KIA တိုင်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်ကြောက်စိမ့်လုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာ KIA ဟာတပ်မတော်နယ်ရောဝါတက်ဖွဲ့နယ်ရောပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ် KIA တိုင်ရင်း6နဲ့တမတော်တမ101အကြမ်းမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လဲ KIA ကိုယ်စားလှယ်ကဆိုပါတယ်ဝါတက်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်တမတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူးဒါပေမဲ့ကြောက်စိမ့်လုံကမှာအဓိကအကျိုးခံစားရသူဟာဒေသခံတမတော်တပ်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကိုင်တပ်ဖွဲ့နဲ့ဒေသကလောပန်းတွေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဥတော်လန်ရေးအရှိန်အဟုန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်1990ပြည်လွန်ကလေးကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရွယ်ရှိပါတယ်ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်ຫ နေဇက်ကစခန်းတွေ KNA လက်ထက်ပြန်ရောက်သွားပါတယ်။ဆရာနာတင်းငင်အားစားပြီးကြောက်စိမ့်ထုတ်လုပ်မှုနှေးကွေးလာတယ်လို့ဆိုပါတယ်။ဒါပေမဲ့ကြောက်စိမ့်ဟာ KNA ရဲ့အကြီးအမားဆုံးဝင်ငွေဖြစ်နေသေးပါ။ပရင်းနဲ့တစ်လုပ်ငန်းကလည်းရန်ပုံငွေရရှိနေပါတယ်။ KNA ကကြောက်စိမ့်ဝင်ငွေနဲ့အသုံးစရိတ်ကိုထုတ်ပြန်တာမျိုးမရှိပေမဲ့လိုင်ဇာနဲ့မိုင်ဂျန်ယန်ကဒုက္ခသည်တွေကိုစောင့်ရှောက်ရမှာအသုံးပြုတယ်လို့ဆိုပါတယ
်။ကျောက်ဆင်းရံပုံငွေကြောင့်နေချင်းကြချင်းကြီးထွားလာတဲ့ရခိုင်တပ်ဖွဲ့ဟာကချင်ပြည်နယ်မှာမွေးဖွားလိုက်တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။ KA ဌာနချုပ်ရှိတဲ့လိုင်ဇာမှာစခန်းဖွင့်ခွင့်ပေးပြီးရခိုင်လူငယ်တွေကိုစစ်တင်တန်းပို့ချပါတယ်။2009မှာရခိုင်တပ်ကိုတီထောင်လာမှု2017မှာတပ်မတော်နဲ့စစ်ပြန်ဖြစ်တဲ့အခါ AA ရခိုင်တပ်ဟာKIA ကိုကူညီနေပါပြီ။ကြောက်စိမ့်ကုံသွေးရေးမှာပွင့်စားလုပ်ပြီးကြောက်ကုံသွေးတွေကိုအခွန်ကောက်တဲ့နီးနဲ့ရခိုင်တပ်ကရံပုံငွေရှာတယ်လို့ဆိုပါတယ်။နိုင်ငံခြားမှာအလုပ်လုပ်နေတဲ့ရခိုင်တွေကလည်း AA ကိုထောက်ပံ့ကြပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကတော့ဥဖုံချားရှင်လက်ထက်ကလေးကခမ်းတီးကြောက်စိမ့်နယ်မြေမှာကုမ္ပဏီတည်ထောင်ခွင့်ရခဲ့တယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကျောက်စိမ့်ဝင်ဝင်နဲ့လက်နဲ့ကင်တက်ဖွဲ့တွေဟာဆက်ဆက်နေတာမူစစ်ကောင်စီနဲ့ KIA တို့ရဲ့ပဋိပက္ခဟာဘခန်ဒေသမှာလက်ခဲတလင်းအခြေအနေကိုအများကြီးပြောင်းလဲစေနိုင်တယ်လို့ Global Witness ကသုံးသပ်ထားပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေရှိနေပေမဲ့ကျောက်စိမ့်တူဖော်မှုကတော့ရပ်ဆိုင်သွားလို့ဝင်ရကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဦးအောင်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာတော်တာရှင်များခင်ဗျာ VOA ကိုအကြံပြုလို့တဲ့ဒေသချင်းတောင်းလို့တဲ့စာရေးသားဆက်သွယ်လို့တဲ့ဆိုလို့ရှိရင်တော့အီးမေးလ်ကနေတဆင့်ရေးသားဆက်သွယ်နိုင်ပါတယ်ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပါအောင်မယ်အခုဆက်လက်ထုတ်လွှင့်မယ့်ဘတ်စင်ကဏ္ဍတစ်ပုဒ်ကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ Monkey Box လို့ခေါ်တဲ့မြောက်ကြောက်ယောဂကာကွယ်ရေးအကြောင်းကိုပြောထားပါတယ်မြောက်ကြောက်ယောဂဟာစိုးရင်ရတဲ့အခြေအနေကိုမရောက်သေးပေမဲ့ကာကွယ်ရေးနည်းလမ်းတွေကိုတော့သိထားသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုပါတယ်ဘယ်လိုလက္ခဏာတွေရှိပါသလဲဘယ်သူတွေကစိုးရင်စရာလို့ပြီးတော့ဘယ်လိုကာကွယ်နိုင်ပါသလဲဒီအကြောင်းကိုနယူးယောက်မြို့ White of Height ဆေးရုံကညွှန်ကြားမှုကုဆက်ယောဂအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါရခင်ဗျာ
โอเคဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့ဒီမြောက်ကြောက်ယောဂအကြောင်းပြီးခဲ့တဲ့တစ်ခေါက်တုန်းကပြောခဲ့တုန်းကစိုးရင်ကြီးစရာရေခွေးရအဖြစ်ပေါ့နော်မလိုတဲ့အကြောင်းပြောခဲ့ပေမဲ့မဖြစ်အောင်ကာကွယ်ဖို့အဓိကဒီတစ်ခေါက်ပြောမှာမို့တကယ်လို့များဒီယောဂါဖြစ်လာရင်စိုးရင်ရနိုင်တဲ့လူမျိုးစားရှိလားဆရာ
ချို့သောလူတွေမှာတော့နည်းနည်းလေးဒုက္ခရောက်နေတဲ့လူရှိပါတယ်အဲ့ဒီလူတွေကအထူးသဖြင့်တော့ organ transplant လုပ်ကြတဲ့လူပေါ့တခြားလူစီကနေကိုယ်ခန္ဓာအသေးအစားထိုးတာတို့ကြောက်ကအစားထိုးတာတွေလူနာတွေပေါ့နော်ဒီလိုလူနာတွေမှာဆိုလို့ရှိရင်တော့ဒီကြောက်လူယောဂါတော့မှကုန်းနောက်ကျူရောက်သွားနိုင်ပါတယ်အဲ့လိုလူတွေဆိုတော့ကျွန်တော်ကကြောက်ရပါတယ်ဒီသူဒီလဲရေကြောက်ယောဂါကြောက်ကြီးယောဂါအမျိုးအတူတူပဲဖြစ်ပါတယ်နောက်တစ်ခုကတော့ပေါ်ဆောင်မျိုးသမီးတွေပါနောက်တစ်ခုကတော့ HIV patient တွေဆိုအဲ့လိုလူတွေပါဆိုတော့လည်းကျွန်တော်တို့ကြောက်ရပါတယ်ပေါ့နော်ဒီလိုဘုံမဲရို့ urine ချက်စီကိုထိခိုက်တဲ့ရောဂါတွေဖြစ်တဲ့လူကီးမီးယားလိုဟာမျိုးအသွေးကန်ဆာလိုခေါ်တာပေါ့နော် lymphoma လိုပေါ့လို့အကျိရောင်းနေရောဂါတွေပေါ့နော်ဒီလိုကန်ဆာသမားတွေမှာကြောက်ရပါတယ်အာဒါမှမဟုတ်ပဲねအပြင်မှာနေ့စဉ်နဲ့အမျှနေထိုင်နေတဲ့စီဂျိုလိုသွေးဆိုးရောဂါရှိတဲ့လူတွေမှာတော့ဒီလောက်ဘာမှကြောက်စရာမလိုပဲရောဂါတစ်ခုပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီရောဂါဖြစ်လာခဲ့ရင်ပေါ့နော်ကြိုသိနိုင်အောင်ဘလို့လက္ခဏာမျိုးတွေကိုသိထားလို့လဲဆက
်ဒီမြောက်တွေမကုတ်ခံရဘူးဆိုလို့ရှိရင်တော့ဒီယောဂါဖြစ်ဖို့ chance တော်တော်လေးတော့နည်းပါတယ်နောက်တစ်ခုကတော့ဟိုတွေးတဲ့ဟာကိုကျွန်တော်ပြောတာပါဖြစ်မယ်လို့လည်းကျွန်တော်ပြောတာတော့မဟုတ်ပါဘူးဆိုဒီ US မှာ UK မှာဖြစ်တဲ့ case ကိုသူတို့ကြည့်လိုက်တဲ့အခါမှာအများစုသော case ပေါ့နော်တရုတ်ဝင် CDC ကလည်းထုတ်ပြန်လာတဲ့နေရာရေးထားတာပါဖြစ်ခဲ့တဲ့ဒီ blood test positive ဖြစ်တာလို့ condition တွေပေါ့နော်ပုံကံကတော့ဒီလိုအထူးပိတ်နေထွက်လာတဲ့လူတွေကြံကြည့်လိုက်တဲ့အခါမှာအများစုတော့ဒီလိုအမျိုးသားလူဆက်ဆံတဲ့လူတွေမှာသွားပြီးတွေ့တယ်ဆိုပြီးတော့တွေ့ရတဲ့တစ်ချက်တော့ရှိပါတယ်။နောက်တစ်ချက်ကတော့ဒါကတော့သူ့ရဲ့ထူးခြားတဲ့တစ်ချက်လို့ကျွန်တော်ကဒီတစ်ခေါက်ကြမှာကျွန်တော်တွေ့တာပေါ့နော်။ကျွန်တော်ကအရင်ကဆိုလို့ရှိရင် ကောင်းကနေ out ယူသွားပါတယ်ကျွန်တော်ဒီမှာတရားလူတွေဆိုလို့ရှိရင်ပြောနေကြစကလုံးမှာရေကြောက်ပေါက်တဲ့အခါမှာကောင်းကနေ out ယူရောက်တယ်ပေါ့ဆိုတော့ဒီတစ်ခါကကြတော့ဒါမျိုးမဟုတ်ဘူးဒီကိုယ်ခန္ဓာအလယ်ပိုင်းတို့ဘာလို့ပြင်ဝင်သွားတဲ့လမ်းကြောင်းကိုစပူလို့အဲ့ဒီပေါင်းခြင်းမှာစပြီးတော့ဖြစ်တာဆိုတော့ဒါကြောင့်မို့သူကအဲ့ဒါကိုသတိထားမိတာသူတို့ပြင်ကုနာပြောသလိုပဲကျွန်တော်တို့သုံးတာလည်း proctitis ဆိုသုံးတာပေါ့နော်ဒီဝင်သွားတဲ့လမ်းကြောင်းမှာရောင်းနေတာဆိုပြီးတော့အဲ့လိုလူတွေမှာအဲ့ဒါနဲ့သူစပြီးသတိထားမိတာဒါပေမဲ့အဲ့ဒီဟိုအလုံးနေတွေ့တဲ့အခါကျတော့သူကပုံမှန်လည်းမဟုတ်ကျွန်တော်တို့အဲ့ဒါမျိုး vesicle ပေါ့နော်ဒီလိုရေကြီးမှုတွေတွေ့လို့ကျွန်တော်တို့ဘာလို့ခေါ်လဲဆိုတော့ herpes ဆိုခေါ်ကြရေယုံပေါ့ရေယုံအသေးစားပေါ့နော်ဒီ herpes simplex ဆိုတာမျိုးပေါ့ဒီဆိုတော့သူကအဲ့ဒါကိုထင်းနေစစ်လိုက်တဲ့အခါကျတော့ herpes ပေါ့ဟုတ်တွေ့နေသူသူဆန်းဆန်းနဲ့ဒီလို monkey pox ဆိုတော့သူတွေ့လာနောက်တစ်ခုကအရင်တော့ကဒီရောက်ကုတ်ခံပြီးလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီလို monkey pox ကဖြစ်ခင်ပါပထမတစ်ပတ်လောက်ကရေကြောက်လိုတွေကဒါရီစီးတယ်ချောင်းနေဆိုးတယ်လက်ထဲမှာအကျိတ်တွေထလာတယ်နေမကောင်းထိုင်မကောင်းနဲ့လက်ထဲမှာအကျိတ်တွေရောင်းလာတယ်နောက်ကိုယ်ပူချိန်တွေတက်လာတယ်ပြီးတဲ့အခါကျတော့မှခုနလိုရေကြီးမှုတွေထွက်လာတယ်ဒီလိုတော့မှဒီကောင်းကနေအောက်ထိပြန့်လန့်ပြီးသွားတယ်အခုကကြာတာတော့ဒီလိုမျိုးခုနတွေ့လာတဲ့လူမျိုးနေလိုက်တဲ့အခါမှာသူတို့ဒီဒါမျိုးတော့မှာပြည့်စုံမှာစပြီးဒါမျိုးစစ်တယ်တကူကမရှိတဲ့လူကများတယ်ပြီးတဲ့အခါကျတော့မှခုနလိုမျိုးဒီ proctitis ဆိုခေါ်တဲ့အိုလမ်းကြောင်းပေါ့နော်ဝင်းသွားတဲ့လမ်းကြောင်းသားတစ်ပိုင်းသားအလုံးအပူတွေစပြီးပေါ်လာပြီးတော့မှချားနေအောင် spread လုပ်သွားတယ်ဆိုတဲ့အပိုင်းလေးတွေ့ဒါကတော့လက်ရှိတွေ့တဲ့နည်းနည်းလေးမတူတဲ့အချက်ပေါ့လေကျွန်တော်တို့အရင်တုန်းကတွေ့နေကြဖြစ်တဲ့ monkey pox နဲ့မတူတဲ့အပိုင်းလေးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှာဒီလိန်တူဆက်ဆံဒါကြောင့်ကူးနိုင်တယ်လို့အပြတ်ပြောလို့ရပြီလားဆရာ
ဟုတ်ကဲ့အဲ့ဒါဒီဒေါက်တော်လေးကိုဒီတစ်ခေါက်မှာ hot topic ပေါ့နော်အော်အဲ့လိုတော့ကျွန်တော်ဒီနေ့ဒီချိန်ဒီ CDC လည်းမပြောပါဘူးဖြစ်နိုင်တဲ့တစ်ခုကတော့ဒါကတော့ CDC ကလည်းသူတို့ရှင်းပြထားပါတယ်သူတို့ဒီလိုမျိုးလိန်တူဆက်ဆံတဲ့မျိုးသားတွေမှာတွေ့တယ်လို့ပြောခြင်းဒီတရားလေးအစစ်ကူးဆက်ပါတယ်လို့ပြောခြင်းမဟုတ်ပါဘူးပေါ့နော်ဒါကတော့သူတို့ဒီနေ့တွေ့လာတဲ့ case ကိုသူအနေနဲ့ချပြထားခြင်းဖြစ်ပါတယ်ကျန်နိုင်ဒီအကောင်ဆုံးတစ်ခုကတော့သူတို့ဒီခုနကျွန်တော်ပြောသလိုပဲအစာအိမ်တိုင်းကြောင်ဒီအထူးတင်တော့စအိုတဝိုက်မှာဒီလီရှင်တွေဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအနေနဲ့တယောက်နဲ့တယောက်ထိစပ်မှုကြောင့်ဥပွားတာလားတော့မပြောတတ်ဘူးပေါ့ဒီလီရှင်တွေကရှိနေတော့တွားပြီးတော့ဆက်ချီမီပြုမိတယ်ဆိုရင်တော့ဒေချာပေါက်ကူးနိုင်တာပေါ့သူ့ရဲ့ပုံစံအရန်တိတာပါတယ်ရန်ကုန်မြို့မှာငငယ်တော့ရေကြောက်ပေါက်ပြည့်လို့ဆိုသိတာပဲအပြင်ထွက်လိုက်တာနဲ့သိညာနဲ့ရေကြောက်ပေါက်တယ်ဆိုတော့ဒီလိုမှလေးအပူတွေပိတ်နေပေါ့နော်အင်ဂျင်ဘူးလိုမျိုးပေါ့သူကအရေးကြီးသူ့တွေပေါ့နော်ဒီလိုလုံးမှသူကဖြစ်တာပဲသူကရေကြောက်နဲ့နည်းနည်းလေးပဲကွာတဲ့အပိုင်းဟာဒီအလုံးပုံကြီးရဲ့သူ
ကဟုတ်ကဲ့အခုလိုအနေထားမှာပေါ့နော်အကောင်းဆုံးကာကွယ်ဖို့ဆိုရင်ရောဘယ်လိုအကျံပြုရှင်လဲမြန်မာနိုင်ငံမှာတော့တွေ့ရှိတာတော့မရှိသေးဘူးပေါ့နော
်ဟုတ်ကဲ့မရှိပါဘူးကျွန်တော်လေအကောင်းဆုံးကာကွယ်နေလိုက်တော့နံပါတ်1ကတော့ကျွန်တော်ဒီနေ့ဒီချိန်မှာနားလေတဲ့တပိုင်းကဒီယောဂာတိရိစ္ဆာန်အနေနဲ့သင်ပြလာတာဆိုတော့မြောက်တွေကိုတွားပြီးတော့ထိတွေ့ဆက်ဆံမှုသိမရှိဘူးဆိုလို့ရှင်ဖြစ်လာကြအကြောင်းတော်တော်လေးနည်းပါတယ်ဒါပေမဲ့ကျွန်တော်မသိတဲ့တပိုင်းကတော့ပုံမှန်နိုင်ငံမှာရှိတော့မြောက်တွေမှာဒီယောဂာကိုရှိတာမရှိတာဆိုတော့ကျွန်တော်နားမလည်ပါဘူးနောက်တစ်ခုကအခုကျွန်တော်ပြောသလိုပေါ့ဒီလို transmission ဖြစ်သွားတဲ့ case ကဒါပါကြောင့်တော့နံပါတ်1ကတော့လက်တွေမှာစပြီးတော့ဟုတ်ကဲ့ကွာဒီကျွန်တော်တို့ Google တို့ဘာလို့တဲမှာတော့ပုံတွေရိုက်ကြည့်လိုက်လို့ရှိရင်မျက်လာတစ်ခုလုံးပြေပိတ်နေကိုရဲ့ဒီလိုအမှုတွေပိတ်နေလမ်းသွားလျှောက်လို့ရှိရင်ဘယ်သူကပုံသိတာပေါ့နော်ကွာဒါသိရမကြောက်စရာအိပ်ပုံတွေဖြစ်နေတာလေဆိုတော့အခုကဒီလိုမျိုးမျက်လာတွေမှာစဖြစ်တာမဟုတ်ပဲねသူကဒူးဒူးဆန်းဆန်းနဲ့ဒီကိုယ်ခန္ဓာရဲ့ဖုံးကွယ်ထားတဲ့နေရာဖြစ်တဲ့တင်ပါတို့ဒီလိုနေရာတွေမှာစပြီးတော့ဖြစ်လာတဲ့အခါကျတော့နည်းနည်းလေးလူမသိသူမသိအပိုင်းဖြစ်နေတာပေါ့အဲ့ဒီအမှတစ်ဆင့်တခြားလူတွေကူးပွားတယ်လို့ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့ဆရာနောက်ဆုံးရောအရှာယူကြည့်ရ
ဒီယောဂါကြောက်စရာကောင်းတဲ့ယောဂါတခုတော့မဟုတ်ပါဘူးဒီယောဂါကိုသိထားတာတော့ကောင်းတယ်ပေါ့နော်အဓိကကတော့တိရစ္ဆာန်ကိုမထိလို့ရှိရင်ဩတိရစ္ဆာန်ကိုပို့တယ်အနည်းနာတဝိုက်မှလာမထားလို့ရှိရင်ဒီယောဂါကုလို့ချန်စာအလုံးတရာမှနေပါတယ်မဖြစ်ဆက်လောက်ကိုနေပါတယ်ဟိုယောဂါကုခဲ့ရင်လည်းကြောင်းမလားအခုကြောင့်ယောဂါကုခဲ့လို့ရှိရင်တက်ကြွနဲ့လူတွေနဲ့ပြောပါကျွန်တော်မေးလို့ရှိရင်တော့ပါစေးမတော့စရာမလိုပါဘူး69ရာခိုင်နှုန်းတော့ဒီလိုအနေရွတ်လက်မချမ်းပါဘူးဘာမှလည်းမဖြစ်ပါဘူးနှစ်ပတ်ကနေ၄ပတ်အတွင်းမှာတော့ပြုတ်တလီပျောက်သွားတဲ့ chance ရှိပါတယ်ပျောက်လေပျောက်ပါ
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
ကိုဝင်းမဲအပတ်စဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့ ကမ္ဘာပေါ်မှာနိုင်ငံတချို့မှာကူးဆက်ပြန့်နှံ့လာနေတဲ့မြောက်ကျောက်ယောဂအကြောင်းကိုဆက်သွယ်မြန်မြန်တင်ပြခဲ့တာပါ VOA ရဲ့တောက်ကြနေမနေ့ကအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်အခြေအနေနဲ့သတင်းတွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ် Fever Wine Dot သားတွေကပြောပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်ဝေါ်လီမြို့နယ်ကွဲရဲစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။ချင်းပြည်နယ်ကံပလတ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ကံပလတ်အဖွဲ့တို့ကြားတိုက်ပွဲတွေအတွင်းမှာတော့ခြေရွာပေါင်း9ရွာကရွာသားတွေထပ်မံထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါဝင်နိုင်ငံတကာအလူရှင်တွေလာရောက်လူဒန်းတာနေပါလာလို့စားတောက်နေထိုင်ရေးတွေအခက်အခဲဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနေမြခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ23ရက်နေ့မနေ့အချိန်မှာတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။အဲ့ဒီရဲစခန်းကိုတက်ရောက်တိုက်ခိုက်သိမ်းယူတဲ့အချိန်မှာစခန်းမှာ3လကျော်ကြာဖမ်းဆီးချုပ်နှောင်ထားတဲ့ CDM တမားနဲ့ PDF 6ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲတပ်ဖွဲ့ဝင်မိသားစု5ဦးကိုလည်းကောင်းမွန်စွာဖမ်းဆီးထိန်းသိမ်းထားတယ်လို့ KNDO ကမန်ဒိုတပ်ရင်းကတက်ရင်မူဘူဆလုံးကပြောပါတယ်စခန်းတက်တဲ့အချိန်မှာအဲ့ဒီစခန်းမှာရဲတပ်ဖွဲ့ဝင်အယောက်20ကျော်ရှိနေပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတာရှိတယ်လို့ရဲအရာရှိရဲတပ်ဖွဲ့ဝင်နဲ့မိသားစုတချို့ထွက်ပြေးလွတ်မြောက်တာတွေလည်းရှိနေတယ်လို့ KNDO ဖက်ကဆိုပါတယ်မြဝရီတောင်ဖက်ဒေသမှာပြီးခဲ့တဲ့မေလ18ရက်နေ့တုန်းကလည်းစစ်ကောင်စီတေဘောဘူတက်စခန်းတစ်ခုကို KNLA KNDO ပူးပေါင်းတပ်ဖွဲ့ကတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့တာရှိတယ်လို့မတ်လ21ရက်နေ့ကလည်းစစ်ကောင်စီနေချခံစစ်စခန်းတစ်ခုဖြစ်တဲ့မော်ခီစခန်းကိုလည်းတိုက်ခိုက်သိမ်းယူနိုင်တာရှိခဲ့ပါတယ်
။ချင်းပြည်နယ်တောင်ပိုင်းကံပဲလက်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့် CDF ကံပဲလက်အဖွဲ့နဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားနေပြီးကျေးရွာ9ရွာကတိရက်ခံပြည်သူတွေဟာဘေးလွတ်ရာကိုထပ်မံထွက်ပြေးတိမ်းရှောင်နေကြတယ်လို့ကံပဲလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးမှူးတာဝန်ရှိသူတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာကံပဲလက်မြို့နယ်အမှတ်9တိုက်နယ်ဘက်ကိုစစ်ကြောင်းထိုးချီတက်လာရာကနေနောက်ကျောင်းပြန်ဆုတ်လာတာကြောင့်အပြိုင်ငုံလောင်းအံပုံကြော့တော်နဲ့ချင်းလက်မွန်ရွာကပြည်သူတွေကိုဘေးလွတ်ရာကိုအရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့သူကဆိုပါတယ်ကံပဲလက်မြို့နယ်မှာစွန်လ9ရက်နေ့ကစလို့စစ်ကောင်စီတပ်နဲ့ CDF ကံပဲလက်တပ်ဖွဲ့တို့အကြားတိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေကြတဲ့ကြေးရွာပေါင်း17ရွာလောက်ရှိပြီးလူဦးရေအပြင်2000ကျော်လောက်ရှိပြီးအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့စစ်ရေးတင်းမာနေမှုကိုညှိနှိုင်းမှုတွေရှိပေမဲ့ညှိနှိုင်းမရတဲ့အခြေအနေမှာရှိနေတယ်လို့ရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကဇွန်လ4ရက်နေ့ကပြုတ်လုတဲ့တတိယအကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖက်က ULAAA တရားရုံးတွေမှာအမှုလာရောက်တိုင်ကြားသူတွေကိုခေါ်ယူချင်းချောက်တာတွေအဆက်မပြတ်လုပ်နေတယ်လို့တစ်ဖက်မှာလည်းလက်နက်အင်အားလူအင်အားတွေအဆက်မတန်မြင့်တင်မှုတွေရှိနေတယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကဖိနှိပ်မှုတွေများလာပြီးထိုးစစ်ဆင်လာတာတွေလုပ်မယ်ဆိုရင်တော့စိုးဝါးတဲ့အခြေအနေကိုရောက်သွားနိုင်ပြီးစစ်ကောင်စီဘက်ကရခိုင်ပြည်မှာအင်အားတိုးချဲ့တာတွေကိုလုပ်နေတယ်လို့ AA ဘက်ကလည်းတိုက်ပွဲဝင်နိုင်ဖို့အစဉ်အသင့်လှုပ်ထားတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဥခိုင်တုခကပြောဆိုသွားပါတယ်
မွန်ပြည်နယ်ကြိုက်မရောမြို့နယ်အထရန်တရာချောင်းနှခွအရေကင်းစခန်းကိုဇွန်လ14ရက်နေ့နဲ့ပိုင်းမှာကိန်မျိုးတပ်လူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်ခဲ့ပါတယ်အပြန်အလှန်ပြစ်ခတ်မှုတွေရှိပေမဲ့ထိခိုက်မှုကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ရေကင်းကိတ်စခန်းတိုက်ခိုက်ခံရပြီးတဲ့နောက် अठयान डरा को या ये पैठा खेया बारे पीखेरे मसला ड्विंगाले अठयान डरा छाव न ख्वा ये किंग के खंड खे खान खेया भी ये टफ विंड उत्ते सौमीरो न उठी खे टाया या शिखे बारे
ချမ်းပြည်မြောက်ပိုင်းတီဘောမြို့မှာညမထွက်ရအမိန့်ထုတ်ထားပေမဲ့တညအတွင်းမှာပဲနေအိမ်နဲ့ဖုန်းဆိုင်ဖောက်ထွင်းခံနေကြရပါတယ်ဇွန်လ၁၄ရက်နေ့ညကဖြစ်ပွားခဲ့တာပါတီဘောမြို့ရှိမြို့မှစီးပွားရေးဘဏ်ဟောင်းအနီးကဖုန်းဆိုင်တစ်ဆိုင်နဲ့တောင်ရွက်ကနေအိမ်တအိမ်ဖောက်ထွင်းခံခဲ့ရပါတယ်နေအိမ်ကငွေကျပ်တဲ့ဒိန်းဖို့ဆုံးရှုံးခဲ့ရပြီးဖုန်းဆိုင်ကတော့ကျပ်သိန်း
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါအဝင်နိုင်ငံတကာကအဖွဲ့အစည်းတွေနဲ့အလူရှင်တွေလာရောက်လူဒန်းတာမရှိသလောက်နှဲပါနေတဲ့အတွက်အခုလိုမိုးရသည့်မှာစားတောက်ရေးနဲ့နေထိုင်ရေးတွေမှာအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။လက်ရှိအချိန်မှာစစ်ဘေးရှောင်စခန်းကဒုက္ခသည်တွေဘလို့နေထိုင်စားတောက်နေကြသလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဘူးတော်မြို့နယ်ညောင်လျှောက်ဆိုင်ပိတ်လျှောက်စခန်းမှာနေထိုင်သူတို့ကသူတို့ကြုံတွေ့နေရတဲ့အခခွေးတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။သာသာညတော်ကပေါ့ခရတော်အားမထေလို့ဝါအသာဘောဘောလာတို့တော့ကတိုင်တော့ဟဲ့ဆက်ဆက်တော့အချစ်တဲ့ဒီကပ်ဘီဒီရစပြီးတော့ရတယ်ဘယ်စီကိုရလို့ရတယ်ဆိုတော့လည်းဒီအသာပြေလို့ကိုကျောင်းပေါ်တစ်ထောင်ခွလင်းပဲလားဗျာ။နေကခရတော်တိတော့ဟဲ့အခုကျားပလီဟဲနာနေရတော့ပါအာဒီဆောင်ပြီးဒီကနေ့ခေါလာပွဲဆိုတော့ပုံဒီတော်ဝါညမစစတော့ကအိဇာခရတော်ဟုတ်ဒီဘုန်းကြီးကတော့ဖြစ်ပြာမို့ကြလားပြီးဘုရားပြောကြတော့ဒီကားပြီးစီးတီး
စခန်းမှာနေကြတဲ့ဒုက္ခသည်တွေမှာအစိုးရနဲ့အလူရှင်တွေရဲ့အကူအညီကိုအားထားနေကြရပေမဲ့အရင်ကလိုအလူရှင်တွေမလာကြတဲ့အတော့အခကြုံနေကြရပြီးအပြင်ထွက်ပြီးအလုပ်လုပ်ဖို့ကလည်းအလို့အခိုက်ချပါတဲ့အတော့အခခဲရှိတယ်လို့ဆိုပါတယ်။ဘူးတိတော်မြို့နေရင်အောင်မြစခန်းမှာလေစားစားရတော့အခခဲရှိတယ်လို့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။ဒီငေါ်လာပေးချေအနီကတစ်ဖက်ပြပါရဲ့ပြီးတော့ကဘူခေါလာပေးချေအနီမှာတစ်ဖက်ပြပါရဲ့လူပြောင်းစင်မလာတော့ခလိုက်တက်ရပါစင်မလာမှတစ်ခါစီပြီးဆိုတော့အရောင်းရေကူကမရောက်ကံမပြပါကြစီစီကားနဲ့ရေမြောင်မိဖို့တော့အတုံးမှဆိုပြီးလိုပါရဲ့လုံးစောမှန်တော့ကလည်းရာချာလုံးနဲ့လူတို့ကရာချာစီတားမှခေါခေါတော့ခလိုက်တော့ရေပဲလုံးသူတို့ကလုံးပဲပါရဲ့မလုံးနဲ့လူမှတော့ကလည်းတကောင်းကရှင်မှုရှိတိဝပဲလူကတုံးစောလို့ပြင်နေတော့ပါရော
ICRC ကထောက်ပံ့မှုရတဲ့အတော့ဆန်အတော့လုံလောက်တယ်လို့ပြောနိုင်ပေမဲ့တခြားလိုအပ်ချက်တွေကိုတော့တောက်တပြည့်ဖြည့်ချက်နေရတယ်လို့တင်ညုံဒုက္ခသည်စခန်းမှာနေထိုင်သူတို့ဖြစ်သူဥကျော်တင်ကလည်းရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အခုလို့လို့ဆိုတော့ပါဝင်တာဟာ ICRC ကပြပါခါရကတော့လုံလောက်ရသောမရှိတာဟာအမှတ်ပြပါအဲကျွန်တော်ကတော့ဟာတော့လောလောနဲ့ဟန်ဒီဟဲလို့ပါလို့ပြတယ်ဆိုတာခါရပါတော့တော့မှဒီပါဘူးဒီလိုကပါဝါနာတူဝါကိုရာနေဖို့ရ
တခြားလမ်းပန်းဆက်သွယ်ရေးခခဲ့ပြီးလူစုအယောက်နဲ့တဲ့ဒုက္ခသည်စခန်းငယ်တွေမှာလည်းအခခဲတွေကိုလူမသိသူမသိရင်ဆိုင်နေကြရသူတွေရှိနေကြပြီးဒုက္ခသည်စခန်းတိုက်လို့လို့မှာစားသောက်ရဲ့တော့အကူအညီတွေလိုရနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ပြည်မှာရခိုင်တက်တော်အေအေနဲ့စိုက်ကောက်စီတက်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတော့သိမ့်နဲ့ရှိတဲ့ဒုက္ခသည်တွေဟာနေရက်မပြန်နိုင်ပဲနှစ်နိုင်ကြာကြာဒုက္ခသည်စခန်းတွေမှာအခခဲပုံစုံနဲ့နေထိုင်နေကြရတာဖြစ်ပါတယ်
ဆက်ပြီးတော့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ကနှစ်ပေါင်း60လောက်သက်တမ်းရှိတဲ့ထန်တလန်နှစ်ချင်းအသင်းတော်ဖရားကျောင်းကိုစစ်ကောင်စီတပ်ဖွဲ့ကမိရှုဖျက်ဆီးခဲ့ပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ထန်တလန်မြို့ရဲ့ကျက်တီဆောင်တက်တန်းအရင်ဆုံးဖျားကျောင်းတကြောင်လို့ဆိုနိုင်တဲ့ထန်တလန်နှစ်ချင်းအသင်းတော် TBC ဖျားကျောင်းကိုစစ်ကောင်စီတပ်ဖွဲ့ကဇွန်လ9ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တမင်တကာမီးရှို့ခဲ့တာကြောင့်မီးလောင်ပျက်စီးသွားရတယ်လို့ချင်းလူခွင့်ရေးဖွဲ့ကဒါရိုက်တာဆလိုင်းစဦးကလင်းကပြောပါတယ
်သူတို့အဲ့ဒီနေရာကိုသွားပြီးတော့မီးရှို့တာဆိုတော့ဘာဖြစ်ဆိုင်စားအကြီးဆုံးဆိုတော့လေသူတို့တာဂက်လောက်တာရှာပြီးအခုချိန်ဆိုရင်ကျွန်တော်တို့သိချတဲ့လောက်တတိယအချိန်မြောက်ပထမရင်တော့လောင်ချနဲ့ပစ်တာလေကောင်းမှုပုံမှာထိသွားတယ်ဒါမှမီးတော့မလောင်ဘူးပေါ့နော်သူတို့အောက်တိုဘာလမှာမီးတန်ထရှုတယ်အဲ့ဒီအနီးနာတော့အဲ့ဒီကိုအဲ့ဒီချရှုဒီမိလောင်ဖို့ကျူးစားတာပေါ့ဆိုတော့အခုချိန်ချင်းတက်ချိန်မြောက်တော့သူတို့ကူတိုင်းသွားပြီးတော့အဲ့ဒီမီးရှုတာ
တန်တလန်နှစ်ချင်းအသင်းတော် TBC ဖျားကျောင်းကို1963ခုနှစ်မှာယခုရှိတဲ့နေရာမှာဆောက်လုပ်ခဲ့ကြပြီးအသင်းသူအသင်းသားများလာပြီး Masanore dwe tongkua kona sekona kunima apitapan pianle solo kejara pibare. Tongkua shisen nga kunima ro piajang punlik kejara pibi. Di piajangwa tantala miuye tingkaya pidalu detan ayinso piajang dijangle pibare. Tantala miuma sikangsi tapwega mi shu mujang DBC piajang apawin. Piajang setajang milong piasi toa keyabi. Si anna tingbi no bain chimpinema sikangsi taye mi shu piasi kanyare piajang bong. Lize kan shi doa bilu chin lukunye poye matanya diyabare. Kulu Chimpinema, Sikonsi Tapwega, Sissin Yiru, GJ Low Songbi, Batai Saw only, Mishu Piacini Poma, Slice Ulika, Yakulu Dota Bari.
A Sagrea Policy, Ashita, Batai, Lunetu, Kugura Batai, Dutro, Tessipiro, Hantari, Julo, the Buddha Bata, Nangano, Detown, Chine Policy, okay, Sissa Marginal, Junker Gita Piba.
Sigonsi Tapweha, Tanla Mugu, Lunkaran, a town the set to Kuni, Satambala Gani, Yaku Chainti, and there's on the Seshichi, Mishu Kejabi, Tanla Muboga, Luni Inchi, the town Naya Niba Hale, Milong Piaja Keabi Pipare.
Akusapi, the ancient Chogu Nasin Zayamava. ကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော်KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ29ရက်နေ့မှာတိုက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF
ကရက်ရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ ရုရှားရဲ့ကြီးကြပ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်၊ဂျာမန်ဝန်ကြီးချုပ်အော်လာဖ်ရှော့ဖ်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒရာဂီတို့ကီယက်မြို့တော်ကိုကြာသပတေးကသွားပါတယ်။ရေးကြီးတဲ့ကလမှာယူကရိန်းပြည်သူတွေအတွက်ညီညွတ်ကြောင်းသတင်းစကားပေးဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေလေပြင်သစ်သမ္မတကမှတ်ချက်ပေ
နေချိန်မှာပဲဥရောပကခေါင်းဆောင်တွေ KF မျိုးတော်ကိုရုတ်တရက်တွားရောက်ခဲ့ကြပြီးတော့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံတာလည်းဖြစ်ပါတယ်။ရုရှားပေါ်ဗြိတိန်နိုင်ငံရဲ့ပိတ်ဆို့တက်ခတ်မှုအသစ်တွေကြာသာပြင်းတွေကကျင်ညာခဲ့ရမှာယူကရိန်းကိုကျူးကျော်ပြရမှာထောက်ခံခဲ့တဲ့ရုရှားအော်သိုဒေါ့ခ်စ်ခရစ်ယာန်ခန်းချုပ်နဲ့ကလေးခွင့်ရေးဆရာကော်မရှင်နာမင်းကြီးတို့လည်းပါဝင်လာပါတယ်။ကလေးခွင့်ရေးဆရာကော်မရှင်နာမင်းကြီးကတော့ရန်နဲ့ချီတဲ့ယူကရိန်းကလေးတွေကိုရုရှားမှာမွေးစားဖို့နဲ့အတင်းအကျပ်လွှဲပြောင်းပေးရမှာတာဝန်ရှိတယ်ဆိုပြီးအရေးယူတက်ခတ်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လုံးမှာပြည်ပခတ်တွေအကြမ်းဖက်မှုတွေအရေးယူပစ်ပေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရဲဆုံခွာထွက်ပြေးရတဲ့သူရေတွဲဟာဆယ်နှစ်ဆက်တိုက်တိုးလာနေပြီးမှတ်တမ်းပြုစုတဲ့ချိန်ကစလို့2022ခုနှစ်မှာအမြင့်ဆုံးဖြစ်ခဲ့တဲ့အကြောင်းလဲဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်တဲ့အစီရင်ခံစာတည်တင်းမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာပြည်ရဲနဲ့ဖေဖော်ဝါရီလတဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနေရဆွန့်ခွာသူအရေအတွက်တိုးလာရမှာတိတိကျကျမှ2,000လောက်ရှိလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ကြေကွဲစရာအခြေအနေနဲ့ပြည်ပခတ်တွေကိုဖြစ်ရှင်းပြီးရရှိအဖြစ်ရှာနိုင်အောင်နိုင်ငံတကာအတိုင်းအဝန်ကအတူတကွမကြိုးပမ်းမှုဆိုရင်တော့အခုလိုအခြေအနေဆိုနဲ့ဆက်လက်ရင်ဆိုင်ရလိမ့်ဦးမယ်လို့လည်းမဟာမင်းကြီးကသတိပေးပြောဆိုခဲ့ပါတယ
်။တရင်ချင်းကျုပ်တွေကိုကိုအောင်လွင်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင်စီစဉ်တွေကိုထုတ်လွှင့်တဲ့အထက်မှာတာဝန်ယူခဲ့ကြသူတွေတဲမှာဆိုလို့ရှိရင်တော့အစီအစဉ်ထုတ်လုပ်ရင်းမှုဖြစ်နေကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့ဇူဘဲအထာရဲတို့ဖြစ်ပါတယ်။ကျွန်တော်ရဲ့တောက်ကြနေမတဲ့ဘက်အတန်လွင်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီ။ VOE ကိုနားတော်တာဆင်းတဲ့အတွက်ကျေးဇူးတူးတင်ပါတယ်။ကျွန်တော်ကတော့စီစဉ်မှုဆောင်မိုးကြော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.